တာရှင်များခင်ဗျာမြန်မာနိုင်ငံကိုအပြည်ပြည်ဆိုင်ရာကလူသားချင်းစာနာမှုအကူအညီပေးရတဲ့ပတ်သက်ပြီးဆွေးနွေးဖို့အင်္ဂါနေ့က88မျိုးဆက်ကျောင်းသားများကကြီးညာချက်ထုတ်ပြန်တိုက်တွန်းတဲ့အကြောင်းရင်းဟာကူးဆက်ပြန်ပွားတဲ့ယောဂါဆိုးတွေအတော်များများတွေ့ရတဲ့အတွက်ကြောင့်လို့ကျောင်းသားခေါင်းဆောင်ဟောင်းမင်းကိုနိုင်ကပြောပါတယ်အပြည်ဆိုင်ရာလူသားချင်းစာနာမှုအထောက်အကူပေးတဲ့အဖွဲ့တွေမြန်မာနိုင်ငံကိုလာရောက်ကူညီရေးဟာဒုတိယဖြစ်ပြီးသူတို့လာရောက်ကူညီနိုင်အောင်အခြေအနေပြင်ဆင်ထားရေးဟာအဓိကဖြစ်တယ်လို့လည်းမင်းကိုနိုင်ကဆက်လက်ပြောကြတဲ့အကြောင်းဥအောင်နာကတင်ပြပေးပါလိမ့်မယ်ခင်ဗျာ
သောတာရှင်များခင်ဗျာမြန်မာနိုင်ငံရဲ့ပညာရေးနဲ့ကျန်းမာရေးအခြေအနေတွေစိုးဝါနေတဲ့အတွက်ဒီလိုကဏ္ဍမျိုးတွေမှာအပြည့်အစုံဆိုင်ရာကလူသားချင်းစာနာမှုအထောက်အကူတွေကိုမြန်မာနိုင်ငံသားတွေရရှိဖို့လိုအပ်ကြောင်းဒီလိုရရှိဖို့အတွက်လက်ရှိစစ်အစိုးရကုလသမဂ္ဂဆိုင်ရာအဖွဲ့အစည်းများအလှူရှင်နိုင်ငံများနိုင်ငံတကာမှအစိုးရနဲ့မဆိုင်တဲ့အဖွဲ့အစည်းများအပြင်ပြည်တွင်းမှလူမှုအခြေခံအထောက်အကူပြုအဖွဲ့အစည်းများပူးပေါင်းဆောင်ရွက်ဆွေးနွေးအပြည့်ရှာဖို့လိုအပ်ကြောင်း88မျိုးဆက်ចောင်းသားများကအင်္ဂါနေ့ကနှိုးဆော်ချက်တည်းထုတ်ပြန်ခဲ့ပါလေ။ဒီကြေညာချက်ထုတ်ပြန်ရတဲ့ရည်ရွယ်ချက်ကိုမေးမြန်းရမှာចောင်းသားခေါင်းဆောင်ဟောင်းမင်းကိုနိုင်ကဒီလိုရှင်းပြပါလေ
။ကျွန်တော်တို့ထောင်နေတဲ့ကနေပြီးတော့ထွက်လာကြပြီးတော့အပြင်ရောက်လာတဲ့အခါမှာအခြေအနေကိုပြန်လည်သုံးသပ်ကြည့်လိုက်တော့ဒီကူးဆက်ပြန့်ပွားမှုယောဂါဆိုးတွေဓာတ်တွေကိုတော်တော်များများတွေ့ရတယ်လို့အဲ့ဒါတွေကိုဟန်တာဖြည့်ရှင်းနိုင်ဖို့လူသားချင်းစာနာတဲ့အကူအညီတွေကိုတိတိယောက်ရောဆောင်ရွက်နိုင်ဖို့အသင်းလျော်တဲ့ဖြည့်ရှင်းမှုပုံစံပြရတူတော်မှုရေးတကြည့်လိုအပ်နေပြီလို့ကျွန်တော်တို့မြင်ပါတယ်။အားကြောင့်ပါခင်ဗျာ
။ဒီလိုကြီးညာရတာကဒီအပြည့်ပြည့်ဆိုင်ရာလူသားချင်းစာနာတဲ့အဖွဲ့တွေကိုမြန်မာနိုင်ငံကိုလာပြီးတော့ကူညီပါလို့တိုက်တွန်းခြင်းတဲ့သဘောလားခင်ဗျာ
။အဲ့ဒီအပြည့်ပြည့်ဆိုင်ရာကလူသားချင်းစာနာတဲ့အကူအညီအထောက်ပံ့တွေလာဖို့ဆိုတာကဒုတိယပါ။ဘာကြောင့်လဲဆိုတော့သူတို့လာနိုင်တဲ့အခင်းအကျင်းပုံစံတစ်ခုကျွန်တော်တို့နိုင်ငံထဲမှာကြိုတင်ပြင်ဆင်ထားဖို့လိုပါတယ်။အဲ့ဒီအတွက်ကျွန်တော်တို့နိုင်ငံထဲမှာရှိတဲ့အင်အားစုတွေဖြစ်တဲ့ဒီလက်ရှိအစိုးရနဲ့ဒီမိုကရေစီအင်အားစုတွေကြားထဲမှာဆွေးနွေးအဖြေရှာပြီးတော့ဒါမဲ့အလှရှင်တွေရဲ့လက်ခံနိုင်မဲ့ခြေတွေတစ်ခုကိုဝိုင်းဝန်းအဖြေရှာဖန်တီးကြဖို့အားလုံးကိုကျွန်တော်တို့ကတွေ့ဆုံဆွေးနွေးကြဖို့ဖိတ်ခေါ်လိုက်တာဖြစ်ပါတယ်ခင်ဗျ။အလှရှင်တွေလာနိုင်မယ်ဆိုရင်တော့ကျွန်တော်တို့လည်းဝမ်းသာပါတယ်။အရင်ဦးဆုံးတော့ကမှာကပြစ်ဆုံးဆွေးနွေးကြဖို့ပါအဲ့ဒီအတွက်ကြောင့်အင်အားစုအားလုံးကိုကျွန်တော်တို့ဖိတ်ခေါ်လိုက်တာဖြစ်ပါတယ်ခင်ဗ
ျတွေ့ဆုံဆွေးနွေးရေးဆိုတာကနိုင်ငံရေးကိုပြောတာလားဒီလူသားချင်းစာနာမှုအထောက်အကူရရှိရေးကိုပြောတာလားခင်ဗ
ျနိုင်ငံရေးအရအမျိုးသားပြန်လည်တင်းမြန်ရေးဆိုတာကကျွန်တော်တို့ထွက်လာကြတဲ့အခါကျွန်တော်တို့အဖန်တလဲလဲကျွန်တော်တို့လိုက်လိုက်လဲလဲကြီးကျွန်တော်တို့ပြောပြပါဘူးအခုလက်တလောကိစ္စဟာအမှန်တကယ်အကအမျိုးသားရေးအကျက်တဲတစ်ခုအနေနဲ့ကိုကျွန်တော်တို့ကြုံဆုံခံစားနေရလို့ပါအဲ့တော့ဒါကိုနိုင်ငံတကာနဲ့ပူးပေါင်းပြီးတော့မှဖြည့်ရှင်းလို့ရမယ်။အဲ့တော့နိုင်ငံတကာစံချိန်စံညွှန်းတွေပြည့်ဖို့အတွက်ကျွန်တော်တို့အရှေ့နိုင်ငံတွေအနေနဲ့ဟာလက်ရှိဒီမှာရှိနေတဲ့အစိုးရရဲ့ဒီမိုကရေစီအင်အားစုတွေရဲ့ပြီးတော့အစိုးရနဲ့မသက်ဆိုင်တဲ့ကျွန်တော်တို့ဟိုလွတ်တက်တဲ့အဖွဲ့အစည်းတွေအဲ့ဒီကြားထဲမှာအပြန်အလှန်နှိမ့်နိုင်မယ်အပြည့်ရှာမယ်။အဲ့တော့မှပြည့်လျော်တဲ့အခင်းအကျင်းပုံစံတစ်ခုကိုကျွန်တော်တို့ပေါ်မယ်။အဲ့ဒီခါကျမှအလှရှင်တွေဟာသူတို့လှူနိုင်တဲ့လှူကျင်တဲ့စိတ်ပေါ်လာမယ်အလှရှင်တွေသဒ္ဓါပေါက်အောင်လို့ကျွန်တော်တို့ဘယ်လိုခင်းကျင်းကြမလဲဆိုတာကိုကျွန်တော်တို့သိခေါ်တာဖြစ်ပါတယ်ခင်ဗျာ
ဒီကိစ္စနဲ့ပဲပတ်သက်ပြီး88မျိုးဆက်ចောင်းသားတို့ရဲ့နှိုးဆော်ချက်မှာပါတဲ့အခြေခံလိုအပ်ချက်တွေနဲ့ပူပေါင်းဆောင်ရွက်ဖို့တောင်းဆိုချက်တွေဟာမိမိတို့ရဲ့သဘောထားနဲ့တိုက်ဆိုင်နေလို့ဒီကြီးညာချက်ကိုထောက်ခံတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြောပါတယ်အပြည်ပြည်ဆိုင်ရာကမြန်မာနိုင်ငံကိုလူသားချင်းစာနာမှုအထောက်အကူပေးရေးအပေါ် NLD ကဘယ်တော့ကမှကန့်ကွက်ခြင်းမရှိဘူးလို့လဲ NLD ကတုံ့ပြန်တဲ့အကြောင်းဥအောင်လှကပဲတင်ပြပေးပါလိမ့်မယ်ခင်ဗျာ
သောတာရှင်များခင်ဗျာ88မျိုးဆက်ចောင်းသားတို့အင်္ဂါနေ့ကထုတ်ပြန်တဲ့အပြည်ပြည်ဆိုင်ရာလူသားချင်းစာနာမှုအထောက်အကူတွေရရှိရေးကိစ္စနဲ့ပတ်သက်တဲ့ကြေညာချက်အပေါ် NLD ပါတီရဲ့သတင်းနဲ့ပြန်ကြားရေးကော်မတီအဖွဲ့ဝင်ဦးမြင့်သိန်းကဒီလိုတုံ့ပြန်ပြောကြားပါလိမ
့်သူတို့စာထဲမှာအဓိကအပြင်ဘဲမလိုက်မြတ်တော်ပွင့်လင်းမြင်သာသောအပြည့်ဝစောင့်ကြစစ်ဆေးသောလူထုံးလူနီးအခြေခံပေါ်တွင်ရှိသည့်ထိုစံနှုန်းအခြေခံများအားအပြည့်ဝဖန်တီးပေးရမှာတက်ဆိုင်ရာအင်ရှင်နိုင်ငံဤတာဝန်ဖြစ်သည်ဟုကျွန်တော်တို့ယုံကြည်သည်သို့အဲသူသုံးလုံးထားတာတွေ့ရပါတယ်အဲတော့ဘဲမလိုက်မြတ်တဲ့ fair ဖြစ်တဲ့ပွင့်လင်းမြင်သာတဲ့ transparency ဖြစ်တဲ့အပြည့်ဝစောင့်ကြစစ်ဆေးသော monitoring ဒီလိုအမျိုးသားညီမျိုးစုဘွဲ့ကျွေးရဲ့ policy အဖြစ်လည်း monitoring transparency နဲ့ accountability ဆိုပြီးတော့ကျွန်တော်တို့အားဒီလိုတတ်မှတ်ထားပါတယ်အဲကျွန်တော်တို့ကစစ်ဆေးတယ်အဲကျွန်တော်တို့ပွင့်လင်းမြင်သာတယ်တာဝန်ယူမှုဆိုသုံးဆွဲထားပါတယ်အဲ့တော့အဲ့ဒီကျွန်တော်တို့ရည်မှန်းထားတဲ့အဲကျွန်တော်တို့မူဝါဒအားဖြင့်လည်းသူတို့အဲမျိုးဆက်စစ်ဆေးမျိုးဆက်ကြောင်းသားများတင်ပြတဲ့ချက်တွေနဲ့လည်းကိုက်ညီနေပါတယ် ဆိုတော့ဒီကျွန်တော်တို့ကလည်းလူသားချင်းစာနာမှုထောက်ထားများကိုရရှိဖို့လိုအပ်တယ်ဘာမှနိုင်ငံမှာလည်းဒီအကူအညီတွေကိုတက်ဆိုင်တဲ့အမှန်တကယ်လိုအပ်သူများကိုရရှိဖို့ဒီကုအတွက်လည်းလိုအပ်တယ်လို့ကျွန်တော်တို့ကလည်းပြောထားပါတယ်ပြောထားတဲ့အကြောင်းလည်းကျွန်တော်တို့ရဲ့သဘောထားနဲ့တစ်ထပ်သေးဖြစ်တယ်လို့ကျွန်တော်တို့သဘောရပါတယ်ထို့တူပဲကျွန်တော်တို့ကတက်ဆိုင်ရာအာဏာပိုင်အစိုးရကိုကျွန်တော်တို့တွေးဆ ကျွန်တော်တို့ဆက်လာကြတယ်နိုင်ငံတကာနဲ့ပူးပေါင်းဆောင်မှုများပြုလုပ်နိုင်ရန်တက်မလို့အစုအနဲ့ဒီမျိုးစီအင်အားစုများအကြအပြန်အလှန်ညှိနှိုင်းဖြေရှာခြင်းပူးတွဲကောင်တွေပေါ်ခြင်းအပြင်တင့်လျော်သောဖြည့်ရှင်မှုပုံစံတရားထူထောင်နိုင်ရန်အဒီရည်ရည်လိုအပ်နေပါသည်လို့သူတို့ပြောဆိုထားပါတယ်အဲ့ဒါကြောင့်မို့လို့ကျွန်တော်တို့တောင်းဆိုထားတဲ့အဲတွဲဆောင်ဆွေးနွေးပူးပေါင်းဆောင်ရွက်ကိစ္စရမ်းများန ောင်းဆိုထားတဲ့တောင်းဆိုချက်တွေဟာမြို့သားဓမ္မစီအဖွဲ့ချုပ်ကယခုကျင့်သုံးနေတဲ့မူတွေနဲ့ကျွန်တော်တို့ရဲ့ဥပဒေချက်တွေနဲ့တစ်ထပ်တည်းဖြစ်နေတယ်လို့ကျွန်တော်တို့တွေ့ရှိရပါတယ်ခင်ဗျာ
အလှရှင်အဖွဲ့တွေပေါ့ဗျာဒီအကူအညီပေးတဲ့လူသားချင်းစာနာမှုအကူအညီပေးတဲ့အဖွဲ့တွေလာနိုင်ရေးအတွက်ဆောင်ရွက်ဖို့ရန်အတွက်မဆွေးနွေးဘဲနဲ့ဒီအစိုးရအနေနဲ့ပဲသူတို့လာနိုင်အောင်လုပ်ပေးလိုက်လို့မရပြီဘူးလားခင်ဗျာ
ဟုတ်ကဲ့ဒါကတော့ခုနပြောလို့ပေါ့နိသက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်များရဲ့တာဝန်မျိုးဖြစ်ပါတယ်ဖြည့်ရှင်းဆောင်ရွက်မယ်လို့ဆိုထားပါတယ
်လူသားချင်းစာနာမှုအထောက်အကူလာပေးတာတွေကိုဒီမိုကရေစီအဖွဲ့အစည်းတွေကနေပြီးတော့ကန့်ကွက်တာတွေပါလိရှိလို့
ကျွန်တော်မရှိပါဘူးခင်ဗျ
ာတချို့ကပြောတယ်လေ
ကျွန်တော်ကန့်ကွက်မှုမရှိပါဘူးကျွန်တော်လူသားချင်းစာနာတဲ့အထောက်အကူတွေကိုကျွန်တော်စကားဘူးမှလည်းမကန့်ကွက်ဘူးပါဘူးဒါပေမဲ့လို့ကကျွန်တော်တို့ကအမှန်တကယ်လူအပ်တဲ့လူများကိုရရှိစေဖို့အတွက်တော့ကျွန်တော်တောင်းဆိုပါတယ
်ဟုတ်ကဲ့ဒီမင်းဗာများပြောချင်သေးလည်းမသိဘူ
းအဲဒီချက်ချင်းချင်းမျိုးဆက်ចောင်းသားများထုတ်တယ်သဘောထားကြေညာချက်ကတော့နိုင်ငံအတွက်လည်းအမှန်တကယ်လူအပ်နေတယ်အမှန်တကယ်လူအပ်နေတဲ့လူများအတွက်လည်းဒီကအထောက်အပံ့ပစ္စည်းများရရှိနိုင်ဖို့အတွက်လည်းဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ရဲ့သဘောထားရင်တခြားတစ်ဖြစ်တယ်လို့ပဲကျွန်တော်ပြောချင်ပါတယ်
။ဒါကတော့88မျိုးဆက်ចောင်းသားတို့ရဲ့အပြေးပြေးဆိုင်ရာလူသားချင်းစာနာမှုအထောက်အကူရရှိရေးနဲ့ပတ်သက်ပြီးထုတ်ပြန်ခဲ့တဲ့ကြေညာချက်အပေါ် NLD ပါတီကတုံ့ပြန်ပြောကြားခဲ့တာ